မင်္ဂလာပါခင်ဗျာမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာဂျီဟတ်မွတ်စလင်အစွန်းရောက်လှုပ်ရှားမှုတွေတိုးချဲ့လုပ်ကိုင်မှုအတွက်အဖွဲ့အစည်းတစ်ခုကိုအိန္ဒိယအတိုက်ခွဲထဲမှာအသစ်ဖွင့်လိုက်ပြီးလို့အယ်ခိုင်ဒါကျန်းဖဲအဖွဲ့ခေါင်းဆောင်အယ်ဇာဝါဟီရီကကြေညာလိုက်ပါတယ်ဘာသာရေးအစွန်းရောက်ကျန်းဖဲလှုပ်ရှားတဲ့ဂျီဟတ်အင်တာနက်စာမျက်နှာတွေမှာပြောကြားတဲ့55မိနစ်ရှိတဲ့ဗီဒီယိုမိန်ခွန်းမှာမစ္စတာဇာဟာဟီရီကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်ဖဲအင်းနီအဇူဖူအီလ်မု슬မင်းဖီလ်အာလမ်အာမတန်وفي شبه القارة الهندية خاصة بفضل الله سبحانه قيام فرع جديد لجماعة قاعدة الجهاد
وهو انديا دائما دلوما سيدي مسلمين يقول تزو تباو نيب شبه القارة الهندية انديا نعنى آتان كوجرة نا كشمية بي نيرو بيان نما بي ناوفن نا بنغلاديش نعنى نا نوغو اديقا بيما تابي لو شاتوا ميلو مستر ألزا هاري هيا بيو دورا بشبه ايخنا မြန်မာနိုင်ငံမှာရှေ့လာမယ့်2015ခုနှစ်ရွေးကောက်ပွဲကိုတရားမျှတမှုရှိရှိနဲ့ကျင်းပပြုလုပ်ပေးပြီးလူနည်းစုတိုင်းရင်းသားတွေကိုသူတို့လိုအပ်တဲ့ကာကွယ်စောင့်ရှောက်မှုတွေပေးသွားရင်ဂျာမနီနိုင်ငံအနေနဲ့စီးပွားရေးအကူအညီပံ့ပိုးမှုတွေတိုးမြှင့်ပေးသွားမှာဖြစ်တဲ့အကြောင်းဂျာမနီဝန်ကြီးချုပ်အင်ဂျလာမာကဲကပြောလိုက်ပါတယ်။သမ္မတဦးသိန်းစိန်နဲ့စက်တင်ဘာ3ရက်နေ့ကဂျာမနီနိုင်ငံဘာလင်မြို့တော်မှာတွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာဂျာမန်ဝန်ကြီးချုပ်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ Die Frage der Beistandspflicht für die baltischen Länder anbelangt, so gehen wir davon aus, dass die Souveränität dieser Länder gewahrt wird.
မြန်မာနိုင်ငံဟာတိုင်းဒေသလူမျိုးတွေအများကြီးနေထိုင်တဲ့နိုင်ငံဖြစ်ပြီးစီးပွားရေးဖွံ့ဖြိုးမှုရှိနိုင်ဖို့ငြိမ်းချမ်းရေးကအရေးကြီးတဲ့အကြောင်းငြိမ်းချမ်းရေးရှိနိုင်ဖို့ဆိုရင်လူမျိုးစုတွေအပေးအယူလုပ်မှုတီးခတ်မှုတွေရှိဖို့လိုကြောင်း Mrs. Markey ကပြောကြားသွားတာဖြစ်ပါတယ်ခင်ဗျာလက်နက်ကိုင်တိုင်းဒေသအဖွဲ့အစည်းနဲ့ဖွဲ့ထားတဲ့ညီညွတ်သောတိုင်းဒေသလူမျိုးများ Federal Council UNFC ကနေအဖွဲ့တစ်ခုချင်းစီရဲ့လုံပိုင်ခွင့်အာဏာချုပ်ထားမှုကိုကန့်ကွက်တဲ့အနေနဲ့အဖွဲ့ဝင်အဖြစ်ပါဝင်မှုကိုယာယီချက်ဆိုင်ကြောင် KNU ကကြေညာချက်ထုတ်ပြန်လိုက်ပါတယ်KNU အဖွဲ့အနေနဲ့ UNFC အဖွဲ့ရဲ့ဖွဲ့စည်းပုံကိုစူပေါင်းဥဆောင်တဲ့ပုံစံနဲ့ဖြစ်စေခြင်းတဲ့အကြောင်းဒါပေမဲ့ UNFC ကအဖွဲ့ဝင်တွေရဲ့လုံပိုင်ခွင့်ကိုချုပ်ကန့်ထားတဲ့အတွက်အခုလိုဆုံးဖြတ်ရတာဖြစ်တဲ့အကြောင်း KNU အဖွဲ့အတွင်းရေးမှူးပရိုစော့ကွယ်ထူးဝင်းကပြောပါတယ
်အခုကျွန်တော်တို့ရဲ့စူပေါင်းမှုကထပ်ကန့်ပုံစံနဲ့ဆိုတော့ကျွန်တော်တို့အဖွဲ့ဝင်ပြည်ပြည်ကအဲ UNFC ရဲ့ပါလို့ရှိရင် UNFC အဖွဲ့စီရဲ့ဆုံးဖြတ်မှုကိုကျွန်တော်တို့အကုန်လုံးမှတ်လိုက်တာနဲ့တူပေါ်တယ်ဒီမှာကြည့်တခုတက်တာမဟုတ်တော့လက်ရှိအနေထားမှာတိုင်းဒေသကဖွဲ့စည်းကြီးရဲ့အနေထားနဲ့အဲ့လိုလိုရှိကျွန်တော်တို့ရဲ့ဖွဲ့ချုပ်ပိုင်းအနာဂတ်ပါလိမ့်မယ်ဆိုတဲ့ဒီစီရတယ်ဘယ်လိုပြန်ကြလဲဒါမှဖွဲ့စည်းကြီးကတော့လက်ခံတဲ့အနေထားဒီစီရပေါ်မှာကျွန်တော်တို့တော့လောကမှာပုံမှန်ပြန်ထုံးတော်မျိုးဆိုတဲ့ဆုံးဖြတ်တဲ့နေရာဆိုင်ရာချစ်ဖြစ်ပါ
UNFC ကနေအစင်လာနဲ့ဩဇာကြီးမာတဲ့ကရင်မျိုးသားအစည်းအရုံး KNU အဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခဲ့တာဟာအဖွဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာသဘောထားမတိုက်ဆိုင်တဲ့အတွက်ဖြစ်တယ်လို့ KNU ဗဟိုလုံမှုဆောင်ကော်မတီဝင်ဖရိုဒေးဗစ်သားကပြောလိုက်ပါတယ်။ထိုင်းနိုင်ငံချင်းမိုင်အစည်းအဝေးပြီးစက်တင်ဘာ1ရက်နေ့ကအခုလိုပြောလိုက်တာဖြစ်ပါတယ
်။ UNFC ရဲ့အခြေခံဥပဒေကိုပြန်လည်ပြီးတော့သုံးသပ်တယ်ပြင်ဆင်တယ်။အဲ့ဒီမှာသူတို့အနေနဲ့ကဖြည့်ဆွတ်ချင်တာလေးတွေနောက်ပြင်ဆင်ချင်တာလေးတွေကိုအဲ့ဒါကိုပြန်ပြီးတော့ဆွေးနွေးဖို့လိုတယ်ဆိုပြီးတော့ထွက်သွားရင်ဖြစ်ပါတယ်။ဟိုပြန်လာမှာပါ။သုံးဖို့လည်းပြန်အကြောင်းကြားမှာပေါ့လေ
။ KNU ဘောလုံးမှုဆောင်ဖွဲ့ဝင်တူဦးဖြစ်တဲ့ဖရိုမန်းကြီးမောင်ကတော့ UNFC ရဲ့ Federal တပ်မတော်ဖွဲ့စည်းရေးတောင်းဆိုမှုဟာမြန်မာလွန်ပြီးနိုင်ငံရေးရာတွေးဆောင်ဆွေးနွေးရေးဦးစားပေးရမယ့်အချိန်စစ်ရေးကိုဦးစားပေးလွန်တာဟာငြိမ်းချမ်းရေးနဲ့ယုံကြည်မှုတည်ဆောက်ရေးကိုထိခိုက်စေကြောင်းစက်တင်ဘာ3ရက်နေ့တို့ပြည်တွင်းသတင်းစာတစ်စောင်နဲ့မေးမြန်းချက်ပါပြောကြားလိုက်ပါတယ်။ဒါအပြင် UNFC ရဲ့ဖွဲ့စည်းပုံမှာအစိုးရနဲ့ဆွေးနွေးတဲ့အခါတဖွဲ့ချင်းနဲ့မတွေ့ရဘဲ UNFC အောက်ကနေတစုတစည်းတည်းတွေ့ရမယ်ဆိုတဲ့ကိစ္စမှာ KNU နဲ့သဘောထားကွဲလွဲခဲ့တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ UNFC အဖွဲ့ဝင်အဖြစ်ကရက်ဆိုင်တဲ့အတွက်အစိုးရနဲ့အပြစ်ခံရက်ဆိုင်ဆွေးနွေးနေတဲ့ NCCD အဖွဲ့ဆွေးနွေးပွဲအပေါ်မှာရောတိုင်းရင်းသားတပ်ပေါင်းစုတွေပေါ်မှာပါထိခိုက်မှုမရှိဘူးလို့လည်းဖရိုမန်းကြီးမောင်ကပြောကြားခဲ့ပါတယ်ခင်ဗျာ။အခုတစ်ပတ်တည်းမှာထူးထူးခြားခြားသတိထားမိတဲ့ဇာတ်ကားတွေထဲမှာရွှေရောင်နဂါးတွေနဲ့စီမီးပူဇော်နေလို့ဆယ်ယူဖို့ကြံ့ကြာနေတယ်ဆိုတော့ဓမ္မစရီခေါင်းလောင်းနောက်ဆက်တွဲပြောကြားချက်လည်းပါဝင်ပါတယ်။ရန်ကုန်မြစ်တော်မှာရှာဖွေနေတဲ့ဓမ္မစရီခေါင်းလောင်းကိုဓမ္မစရီခေါင်းလောင်းရှာဖွေရေးအဖွဲ့ကတွေးကြည့်ထားတဲ့အရာဟာတန်စီပိုင်းတစ်ခုမဟုတ်ပဲဓမ္မစရီခေါင်းလောင်းကြီးဟုယူဆရကြောင်း၄-၅ရက်ကြာရင်ထူးခြားနိုင်ကြောင်းရှာဖွေရေးခေါင်းဆောင်ဦးဆန်လင်းရဲ့ပြန်ကြားရေးအဖွဲ့ဝင်ဦးကြည်ဝင်းကပြောကြားလိုက်ပါတယ်။ဓမ္မစရီခေါင်းလောင်းတွေးထားပြီးလို့ကြေညာပြီးရှင်းရမြောက်နေမှာတွေ့ထားတာဟာတန်စီပိုင်းတစ်ခုသာဖြစ်တယ်လို့သတင်းတွေထွက်ပေါ်ပြီးသတင်းမီဒီယာတွေကမေးမြန်းရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ် ဒီခေါင်းလောင်းကြီးလို့ယူဆတဲ့အရာကိုတမ်မလီကျိုးတွေနဲ့ခြေတုပ်နေပြီးဆဲယူဖို့ဆက်လက်စူးစမ်းနေကြောင်းလည်းပြောကြားတယ်လို့ပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ခင်ဗျာ။အခုတစ်ပတ်အတွက်ထူးခြားတဲ့နောက်ထပ်အကြောင်းအရာတစ်ခုကတော့ Miss Asia Pacific War ပြဿနာနဲ့ပတ်သက်လို့ပြောဆိုကြတဲ့ဇာတ်ရည်ဖြစ်ပါတယ်။တစ်ကိုယ်လုံး Plastic Surgery လုပ်ပြီးတော့ Sponsor ရှာခိုင်းတာ Sponsor အဖွဲ့အစည်းတွေကလုပ်ငန်းရှင်တွေကိုအဖော်လုပ်ပေးဖို့ခိုင်းစီတာတွေအကြောင်းကိုရီးယားနိုင်ငံနေပြန်လာခဲ့တာဖြစ်ပြီး Miss Asia Pacific War Organization အနေနဲ့သူနဲ့မြန်မာနိုင်ငံကိုတရားဝင်တောင်းပန်မှသာတရဖူပြန်အပ်မယ်လို့အသက်15နှစ်သာရှိသေးတဲ့ Miss Asia Pacific War အလှမယ်အဖြစ်ကဖယ်ရှားခံခဲ့ရတဲ့မေးမြန်းနှုတ်ကပြောလိုက်ပါတယ်။စက်တင်ဘာ2ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်တာဖြစ်ပါတယ်
။သူတို့ကနေပြီးတော့သူတို့အမအမီးမပါလို့ပုံချပြီးတော့မြန်မာနိုင်ငံကိုချုပ်ချစေတဲ့တကားရည်နဲ့နိုင်ငံတကာကိုဖျက်တဲ့အတွက်သူတို့ရှိရတောင်းပန်စာလိုချင်ပါတယ်။အဲ့လိုမျိုးတမီးကိုမြန်မာနိုင်ငံကိုဒီမှာနိုင်ငံဒုတိယတောင်ထိနေတဲ့တောင်းပန်စာပေးမှသာဒီခရောင်းဘာနိုင်ငံသက်ဆိုင်ရာလူကြီးတွေအရှိပါတယ်ဒီခရောင်းသူတို့ပြန်ပေးမယ်လို့မိပြောကြချင်ပါတယ်ရှင်
ဒီချိန်ထဲမှာလည်းကိုရီးယားက Miss Asia Pacific World of Season သူတွေကလည်းတရဖူပြန်သိမ်းဆည်းရေးအတွက်မေးမြန်းတော့ကိုတောင်းပန်မှာမဟုတ်ပဲတရဖူခိုးယူတဲ့အမှုနဲ့ရဲကိုတိုင်ကြားသွားမှာဖြစ်တဲ့အကြောင်းစက်တင်ဘာ3ရက်နေ့ညနေပိုင်းကပြောလိုက်ပါတယ်။ဒါအပြင်ဒေါ်လာ3000တန်တရဖူပြန်ရရေးအတွက်တရားစွဲဆိုတာတွေလှုပ်ဆောင်သွားမယ်အကြောင်းပွဲစီစဉ်သူတွေက Korea Times သတင်းစာမှာပြောကြားထားပါတယ်။အခုတော့မမသားသားစကားများစီစဉ်ရတော့လောက်ပါပဲခင်ဗျာ။ကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်။